ဗမာဦးတင်ကျော်ရှေ့ပြင်ပတ်သေးတွားရောက်တဲ့ဂျပန်နိုင်ငံကြီးစဉ်အတွင်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဆောင်ရွက်နေတာတွေကိုထောက်ခံမှုပိုရလာအောင်ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးလိုက်မယ်လို့ဂျပန်နိုင်ငံမှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဗမာဦးတင်ကျော်ဟာဒီဇင်ဘာ12ရက်ကနေ15ရက်နေ့အထိတူတူမျိုးမှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကအပြည့်ဆုံးတင်ပြမှာပါရှင်
။ဂျပန်နိုင်ငံတူတူမျိုးပရင်စ်ဟိုတယ်မှာဒီဇင်ဘာလ12ကနေ15ရက်နေ့ထိကျင်းပမဲ့လူသားတိုင်းကျန်းမာရေးစောင့်ရှောက်မှုခန်းစား권ဆိုင်ရာညီလာခံ UHC Forum ကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုကြည်ကြည်ရေးခီးတွားရောက်မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရUHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးညှင့်တင်ဖို့မကြာမီကာလအတွင်းဂျပန်နိုင်ငံကိုတရားဝင်ချစ်ကြည်ခီးစဉ်အဖြစ်သမ္မတဦးထင်ကျော်သွားရောက်မှာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီခီးစဉ်ဟာသမ္မတအဖြစ်တာဝန်ထမ်းဆောင်ခြင်းကစပြီးသမ္မတဦးထင်ကျော်ရဲ့ပထမဦးဆုံးဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ UHC ကျန်းမာရေးညီလာခံကိုတက်ရောက်မဲ့သမ္မတဦးထင်ကျော်ရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုညှင့်တင်နိုင်မဲ့အကူအညီရရှိရေးကိုဆွေးနွေးလိုက်မယ်လို့ကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနကနေမကြာသေးမီကမှအငြင်းစားယူသွားတဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာမြင့်ဟန်ကပြောပါတယ်
။ဆိုတော့ဂျပန်ကတော့ကျွန်တော်တို့ကူညီခဲ့တဲ့အပိုင်းကိုအများကြီးရှိပါတယ်။လက်ရှိလည်းစေယုံတို့ပေါ့။စေယုံတွေ upgrade လုပ်တာတွေလည်းဂျပန်ကကူညီနေတယ်။နောက်စေယုံအစ်စ်တွေစောက်ဖို့လည်းသူတို့ကူညီတာရှိပါတယ်။ပြီးတော့ဒီနောက်ပိုင်းကူညီမှုဆိုးချဲ့ဖို့တော့လားလာရှိတာပေါ့နော်။စပါးကြီးကြီးတယ်။နောက်ဂျပန်ကတော့အစင်လာလေးရှိခဲ့တယ်၊ကုညီရဲ့ဆင်လာလေးရှိတော့ဆက်ပြီးကုညီတို့ခွင့်လန်းလေးရှိနေဖြစ်ပါလေ
။အခုကာလဟာရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာအစိုးရကိုကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကပြစ်တင်ဝေဖန်ဖိအားပေးနေခြင်းလည်းဖြစ်ပါတယ်။ဒါကြောင့်သမ္မတဦးတင်ကျော်ရဲ့ဒီဂျပန်ခီးစဉ်မှာရခိုင်အရင်းနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့အထောက်ခံမှုပိုရလာအောင်ဆွေးနွေးမှုတွေရှိလာနိုင်တယ်လို့တိုကျိုမြို့ကဂျပန်မြန်မာအရေးလေ့လာသူဦးတကျော်စိုးကသုံးသပ်ပါတယ်။
သမားဖြစ်ကြော်လာတဲ့မှာလေဝင်းရအဘိနဲ့အတူညကစာရင်းနဲ့လက်ရှိရခိုင်ကြီးတော့ပါမလို့ကျွန်တော်ဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့တကဘာလုံးမှာဒီရခိုင်ကြီးနဲ့ပတ်သက်ပြီးတော့အုံတက်တက်ဖြစ်နေတော့ဒီပိုင်းနေနဲ့လည်းတန်းနဲ့ပတ်သက်ပြီးတော့တစ်ခုခုတော့ထုတ်ပေါ်ပြောမလို့ဖြစ်နေတယ်ဆိုရင်ပူပန်တယ်ပေါ့ဗျာဘယ်နောက်တစ်ချက်ကဘယ်နောက်တစ်ချက်နဲ့ပမာကြမှာဒီဆက်ပြီးတော့တဲ့ဒီမစင်လေးပြန်လာဖို့ကိစ္စကိုအကောင့်ထဲဖွင့်မဲ့အစီအစဉ်ကိုလည်းအများဆုံးစာတင်တော့မယ်ဆိုတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရဦးချင်းကျော်ကဘယ်လောက်တိုင်တာပြီးသူဖြစ်ထွန်းနေပါပြီဆိုတဲ့အခါတော့ပြောမလို့ချောချပါတယ
်မြန်မာနိုင်ငံတွင်ယင်းနည်းမြုပ်နှံမှုတွေလုပ်ဖို့စိတ်အားထက်သန်နေတဲ့ဂျပန်ကုမ္ပဏီတွေဟာလက်တွေ့မှာထင်သလောက်ယင်းနည်းမြုပ်နှံမှုမလာရောက်နိုင်သေးတာကြောင့်သမရဦးချင်းကျော်ရဲ့ခီးစဉ်အတွင်းဂျပန်ရဲ့ယင်းနည်းမြုပ်နှံမှုတွေအများဆုံးလာရောက်ဖို့ကိုဆွေးနွေးနိုင်တယ်လို့ဦးကျော်ကျော်ဆိုကမြင်ပါတယ်
အဲဒီဘက်ကတော့ဂျပန်ကတော့ဝါယူရင်းနှီးမြှုပ်နှံမှုလုပ်ချင်တာတော့ဒါတော့အမှန်ပါပဲ။ဒါကဘာဖြစ်လဲလက်ရှိအခြေအနေတွေအရဂျပန်ကုမ္ပဏီတွေကတည်တည်ဝင်ဝင်လုပ်ခဲ့ဖို့နောက်ပြတ်ပြတ်ပတ်သားဝင်ရောက်လုပ်ခဲ့ဖို့ဆိုတော့နည်းနည်းတွန့်ဆုံနေလို့ယူဆပါတယ်။ပြီးခဲ့တဲ့ဒီနှစ်ပတ်လောက်ကပဲဂျမတီကအဖွဲ့တစ်ဖွဲ့ဟောကုမ္ပဏီတွေကကြီးကဲတွေဂျပန်ရောက်လာပါသေးတယ်။ရောက်လာပြီးတော့ဒီမှာရှိတဲ့ဂျပန်ကုမ္ပဏီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အတွက်တိတ်ခေါ်ရမျိုးဆွေးနွေးတာမျိုးအခြေအနေတွေတက်တာလုပ်ခဲ့လို့ကျွန်တော်သိရပါတယ်ခင်ဗျ။အခုသမိုင်းဥတည်ကျော်လာတဲ့အခါမှာစီဝိုင်းစစ်စာဟိုလေဝင်းယုတ်ရှင်စုအားဖြင့်ဆွေးနွေးပြီးမှပြီးစပါလေ
။တကဘာလုံးလူတိုင်းကျမ်းမာဆိုတဲ့ဆောင်းမုတ်နဲ့ရှေ့သတင်းပတ်တဲ့သမရဥတည်ကျော်တက်ရောက်မဲ့ UHC ညီလာခံမှာတော့လူသားတိုင်းကျမ်းမာရေးစောင့်ရှောက်မှုခံစား권ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားကြမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမယ်လို့ညီလာခံတာဝန်ရှိသူတွေကကြေညာထားပါတယ် UHC ညီလာခံကိုအရက်ပြက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီသမားဆနစ်ရက်နေ့မှာစတင်မှာဖြစ်ပြီးဒီသမား23မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြမှာပါဒီသမား14ရက်နေ့ကျရင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီသမား15ရက်အပိတ်နေ့မှာတော့အရက်ပြက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြဖို့ရှိပါတယ်ဒီသမား12ရက်နေ့ကို UHC Day အဖြစ်ကုလသမဂ္ဂက2022ခုနှစ်ကစပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ